တရုတ်နဲ့ရုရှားနိုင်ငံကြားဒေါ်လာဘီလီယံ400တန်းတဘာဝတန်းငွေရောင်းချရေးသဘောတူညီချက်ကိုမရခဲ့ကြပါဘူး။နှစ်နိုင်ငံလုံးရဲ့နိုင်ငံရေးအကျိုးစီးပွားကြောင့်ဒီသဘောတူညီမှုဖြစ်မယ်လို့အတော်ကြီးမျှော်လင့်ထားတဲ့ကြားကပဲသဘောတူညီမှုမရခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ရှန်ဟိုင်းကိုရောက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားစွန့်အင်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဆိုင်ရာသဘောတူညီချက်ပေါင်း49ခုကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ရှေ့အနှစ်30အတွင်းမှာရုရှားကတရုတ်ကိုတန်းငွေဖြန့်ဖြူးပေးရင်တရုတ်ဘက်ကဘလောက်ပေးမှလဲဆိုတာနဲ့ပတ်သက်လို့သဘောတူညီချက်မရခဲ့တာပါ။ရုရှားကနေပြီးတော့တရုတ်ကိုသဘာဝတန်းငွေတင်ပို့ရောင်းချဖို့10နှစ်ကြာအောင်လို့ဆွေးနွေးညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။ရုရှားကသူ့ရဲ့သဘာဝတန်းငွေတွေကိုဥရောပမဟုတ်တဲ့တခြားနိုင်ငံတွေကိုရောင်းချနိုင်ဖို့လုပ်နေချိန်မှာတရုတ်နဲ့သဘောတူညီမှုရရှိလိမ့်မယ်လို့တုံ့သက်သူတွေကခန့်မှန်းခဲ့ကြတာပါ။စီပေါ်ရေးချဲ့ထွင်နိုင်အောင်ကြိုးစားနေတဲ့တရုတ်နိုင်ငံကလည်းစွန့်အင်လိုအပ်ချက်အတွက်ကြောင်မီးသွေးကိုအဓိကထားသုံးနေရတာကနေလောင်စာကိုအစားထိုးအသုံးပြုနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။သမ္မတပူတင်ပုံတစ်ခုနဲ့မှာသူ့ရဲ့နှစ်ရက်ကြာတရုတ်နိုင်ငံခီးစဉ်အဆုံးမသက်ခင်သဘာဝတန်းငွေဆိုင်ရာသဘောတူညီချက်ရနိုင်သေးတယ်လို့တချို့ကလည်းခန့်မှန်းနေကြပါရဲ့ရှင်။